ကမ္ဘာပေါ်ကစီးပွားရေးလုပ်ငန်းကြီးတွေနဲ့အသေးစားလုပ်ငန်းတွေကထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်ဒုက္ခရောက်နေကြတဲ့ရွှေ့ပြောင်းလူသားတွေကိုအကူအညီတွေပေးအပ်နေတယ်လို့ Reuters သတင်းကပြောပါရယ်။ဘန်ကောက်မြို့တောင်ပိုင်းကစမတ်စကွန်ဒေသမှာရှိတဲ့မြန်မာလူသားအများဆုံးပါဝင်တဲ့ရွှေ့ပြောင်းလူသားတွေကိုအစားအစာထုတ်လုပ်တဲ့ကုမ္ပဏီတွေကအကူအညီပေးနေတာဖြစ်ပါရယ်။မကြာသေးခင်တုန်းကကိုရိုနာဗိုင်းရပ်စ်အများဆုံးကူးစက်ဖြစ်ပွားခဲ့တဲ့စမတ်စကွန်ဒေသမှာအစားအသောက်တွေကိုလှူဒါန်းနေတဲ့ကုမ္ပဏီတွေရဲ့ထိုင်းနိုင်ငံရဲ့အကြီးဆုံးစိုက်ပျိုးရေးကုမ္ပဏီဖြစ်တဲ့ CPF အစားအသောက်ကုမ္ပဏီ၊ကမ္ဘာမှာတူနာကအများဆုံးထုတ်လုပ်တဲ့ Thai Union Group နဲ့အဖျော်ရည်ကုမ္ပဏီ Ossispa တို့ပါဝင်ပါတယ်။ကုမ္ပဏီကြီးတွေကအခုလိုအကူအညီပေးနေတာကိုကြိုဆိုပေမဲ့တိထပ်ပိုးပြီးလုပ်ပေးဖို့လိုအပ်တယ်လို့ထိုင်းနိုင်ငံကအလုံသမားအခွင့်အရေးအဖွဲ့ရဲ့ညှိနှိုင်းရေးမှူး Kimberly Rogovin ကပြောပါတယ်။ရွှေ့ပြောင်းလုပ်သားတွေအတွက်ကိုရိုနာဗိုင်းရပ်စ်စစ်ဆေးမှုနဲ့စေကူတာခတွေကိုသက်ဆိုင်ရာကုမ္ပဏီတွေကနေပေးဖို့အဲ့ဒီအဖွဲ့တွေကတောင်းဆိုနေတာဖြစ်ပါတယ်။လောလောဆယ်ထိုင်းနိုင်ငံမှာနေ့စဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှု200ကျော်ဖြစ်ပေါ်နေတာကြောင့်ယောဂကူးစက်မှုအစိုးဆုံးအခြေအနေကိုရင်ဆိုင်နေရတယ်လို့စပက်စကွန်ဒေတာကရွှေ့ပြောင်းလုပ်သားတွေလည်းကယောဂါကြောင့်အလုတ်ကိုင်းမရှိဘဲရပ်တည်ဖို့ခက်ခဲလာနေပါတယ်။အဲ့ဒီဒေတာမှာရွှေ့ပြောင်းလုပ်သား၄သိန်းကျော်ရှိတယ်လို့ခန့်မှန်းထားပြီးပြည်ရဲ့လာကစားလို့အားလုံးခရုတ်ကထိတ်ချုပ်ရေးအသွာလာပြပြခံထားရတာလည်းဖြစ်ပါတယ်။ယောဂကင်းစင်တဲ့စာပြနိုင်မှအလုတ်ခွင်ကိုပြန်စင်းနိုင်မယ်လို့အလုတ်ရှင်တွေကပြောကြကြောင်းအလုတ်သမားတွေအလုတ်ပြန်စင်းဖို့အခက်အခဲရှိနေတယ်လို့လည်းအလုတ်သမားရေးလှူရှာသူတွေကပြောပါတယ်ခင်ဗျ။